American ပြည်ထောင်စု၈တောင်ပိုင်း Florida ပြည်နယ်ဘက်ကိုရွေ့လျှားတိုက်ခတ်နေတဲ့ပြင်းထန်အဆင့်လေး Hurricane မုန်တိုင်းကြီး Dorian ဟာဒီကနေ့ထပ်ပြီးတော့အကောင်းလာဖို့ရှိတယ်လို့နောက်ရက်တွေမှာလည်းဆက်အကောင်းလာမယ့်ပုံရှိတယ်လို့ American Hurricane Center ကဒီကနေ့စနေနေ့မှာပဲပြောသွားပါတယ်။ Bahama ကျွန်းကအနောက်တောင်ပိုင်းမှာဆိုရင်အသက်အန္တရာယ်ဖြစ်စေတဲ့အထိပင်လယ်ဒီယေမြင့်တက်ပြီးတော့တာမန်အနေထားနဲ့ကိုးပေကနေ12ပေလောက်အထိရေတက်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပင်လယ်ကမ်းခြေမှာတော့အကြီးအကျယ်ပျက်စီးမှုတွေဖြစ်နိုင်တယ်။အရာမအလိုင်းလုံးကြီးတွေတိုက်ခတ်လာနိုင်တယ်လို့ Hurricane Center ကပြောပါတယ်။ Bahama ကျွန်းစုအရှေ့ဘက်ပိုင်းကိုဝင်တိုက်နေတဲ့မုန်တိုင်းဟာ Florida ပြည်နယ်အရှေ့ဘက်ကမ်းရိုးတန်းနဲ့ American အရှေ့တောင်ဘက်ကမ်းရိုးတန်းတို့မှာစုအသက်အန္တရာယ်ကိုပါထိခိုက်နိုင်တဲ့အထိရေလိုင်းကြီးတွေတက်လာစေမယ့်အပြင် Rip Current Shoreline တွေလည်းပေါ်ပေါက်လာစေမှာပါ။ Dorian မုန်တိုင်းရဲ့ဘို့အချက်ကပဟာမကျွန်းအလယ်ပိုင်းနဲ့အရှေ့တောင်ဘက်ပိုင်းကိုဒီကနေ့ညနဲ့မနက်ဖြန်မှဖြတ်တန်းသွားမှာဖြစ်ပြီး Florida ပြည်နယ်အရှေ့ဘက်ကမ်းရိုးတန်းကိုတနင်္လာနေ့နောက်မိုင်မှာဝင်တိုက်မယ်လို့ Hurricane Center ကပြောပါတယ်။မဟာမကျွန်းအနောက်မြောက်ပိုင်းဒေသမှာအစိုးရကအရေးပေါ်အခြေအနေကြေညာထားသလို Florida ပြည်နယ်မှာလည်း American သမ္မတ Donald Trump ကအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။တနအိဆယ်မိုင်နှုန်းနဲ့ခဏနေရွေ့ရှားနေတဲ့ Dorian မုန်တိုင်းကြောင့်မိုးမပြတ်ရွာသွန်းပြီးတော့လေကျင်းတက်ကလာနိုင်တဲ့အပြင်လိုင်းထံမှုကြောင့်ရေကြီးရေရှမ်းမှုတွေပါဖြစ်လာနိုင်တယ်လို့ Hurricane Center ကတတိပေးထားပါတယ်။ဒီမုန်တိုင်းဟာ1992ခုနှစ်မှာပြင်းအားအဆင့်9နဲ့ဝင်ရောက်ခဲ့တဲ့မုန်တိုင်းနောက်ပိုင်း American ကိုဝင်တဲ့မုန်တိုင်းတွေထဲအပြင်းဆုံးဖြစ်ပြီးတော့အရေးပေါ်အခြေအနေကြေညာထားတဲ့ Florida ပြည်နယ်မှာအမျိုးသားအဆောင်တပ်ဖွဲ့၄တောင်ချထားပြီးတော့လောင်စာဆီကိုအလုံးလောက်ဖြည့်တင်ပေးထားပါတယ်။မုန်တိုင်းလမ်းကြောင်းကိုတိကျပြောလို့မရသေးတဲ့အတွက်လူတွေအများကြီးဘေးလွတ်ရာကိုပြောင်းကြဖို့လမ်းကြောင်းတော့မကြေညာသေးပါဘူး။ဒါပေမဲ့တပတ်စာအစာရေစာအလုံးလောက်ဆူထားကြဖို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကတတိပေးထားပါတယ်။